ဒဇန်ကာလနဲ့စတုတီတာဟာအမြဲတမ်းရှင်တွဲရှိသလိုပဲဒီနှစ်ဒဇန်ရက်တွေအတွင်းမှာလည်းစတုတီတာအလှူကိုရက်ွက်တိုင်းမြို့နယ်တိုင်းလိုလိုမှာမြင်တွေ့နေရပါတယ်။ဒီနေ့မနက်ကရန်ကုန်မြို့တက္ကသိုလ်ရိပ်သာလိုင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်အိမ်ရှိမှာစတုတီတာအလှူကိုခိတ္တရန်နာစားတော့ကြသူလူပေါင်း600လောက်ရှိခဲ့ပါတယ်။အတော်များများကားတွေဟာရုတ်တရက်လမ်းထဲကိုဝင်လာတာကြောင့်တက္ကသိုလ်ရိပ်သာလိုင်းတစ်ခုလုံးကားရီနဲ့ပြည့်ကျက်တဲ့အထိဖြစ်သွားခဲ့ပါတယ်။နေအိမ်အကျယ်ကျုပ်ကနေလွတ်မြောက်ချိန်ကစပြီးဒကြံရောက်တိုင်းကျွေးတာဒီနှစ်ဆိုရင်၄နှစ်ပြည့်ဖြစ်တယ်လို့စုရီတာကျွေးရမှာပါဝင်သူတအူးဖြစ်တဲ့ NLD ပါတီဝင်ကိုကျော်စိုးနိုင်ကပြောပါတယ
်။အမေစုအကျယ်ကျုပ်စလွတ်ပြီးနေရဒကြံတိုင်းကိုကျွန်တော်တို့စုရီတာကျွေးတယ်။ပထမနှစ်ဒကြံတော့ခောက်ဆွဲမပါဘူးပေါ့နော်။နောက်ပိုင်းနှစ်တွေမှာကျွန်တော်တို့ကျွေးလာတာပထမရက်မှာမွေးငါနောက်ရက်နေနေနိုးစိန်ခောက်ဆွဲနောက်ရက်ကိုကျွန်တော်အကျဉ်းချောခောက်ဆွဲကြောရွှေရင်အေးဆိုပြီးတော့ကျွန်တော်တို့တွေတငယ်ချင်းတွေစုပေါင်းပြီးတော့တတ်မှတ်ပြီးတော့ကျွန်တော်တို့ကျွေးပါတယ်ခင်ဗျ။ကျွန်တော်တို့ဒီတနေ့ဆိုရင်၄နှစ်ရှိပါတယ်။ကျွန်တော်တို့ကိုယ်တိုင်ချက်တာပါခင်ဗျ။ကျွန်တော်တို့ဒီမှာချက်တဲ့လူကကျွန်တော်တငယ်ချင်း2ယောက်ပဲကျွန်တော်တို့3ပေါင်းချက်တာပါ။ကျွန်တော်တို့နှစ်တိုင်းကျွေးဖို့အစီအစဉ်ရှိပါတယ
်။ဒေါင်ဆန်းစုကြည်အိမ်ကလှူဒန်းတဲ့စတရီတာဖြစ်တာကြောင့်လူငယ်တွေဟာအမေစုလို့အဟိတန်တွေနဲ့ဆူညံနေတာတွေ့ရပါတယ်။စတရီတာလာရောက်စားတော့သူလူငယ်တဦးကအခုလိုပြောပါတယ်။
တော်တော်ကောင်းနဲ့ဒီမှာစားတာနတ်သုတ်တာစားသလိုပဲခင်ဗျာအမေပေါ့နော်သားသမီးတွေကိုဒီလိုချစ်တဲ့အမေတွေကသားသမီးတွေကလည်းပြန်ချစ်နိုင်ပါသလိုကျွန်တော်ဆုတောင်းပါတယ်
။ဘာများဆုတောင်းပေးခြင်းပါလဲလို့ RFA ကမေးမြန်းရမှာလူငယ်တဦးကအခုလိုပြောပါတယ်
။ကဘာကြီးဟိုဘက်လမ်းထဲကကားလည်နေတဲ့ဒီဘက်ထဲကိုအလူရှိရသလိုဝင်စားပြတာ။ဒီလိုမျိုးလူရဆိုတာလည်းတရာတရားရှိရအတွက်ကျွန်တော်ကြည်နူးမိပါတယ်။အမေစု2015မှာတမနာဖြစ်ပါသလိုဆုတောင်းပေးပါဟုတ
်။မနေ့ဖြန်မှာလည်းမနေ့ပိုင်းကစပြီးထမင်းဟင်းနဲ့အဖျော်ရည်ကျွေးမယ်လို့သိရပါတယ်။အလားတူစတူဒီတာမန်ဒလူစီကားနေတာတွေ့ရတာကတော့ရန်ကုန်မြို့လှိုင်မြို့နယ်ဓမာယုံနှစ်လမ်းရက်ွက်ကရက်ွက်စတူဒီတာမန်ဒပဲဖြစ်ပါတယ်။၃ရက်ဆက်တိုက်ငွေကျပ်330အကုန်ခံပြီးလူတိုင်းကိုနေ့စဉ်ထမင်းဟင်းနဲ့တန်တန်ရှင်းရှင်းကျွေးမွေးနေတာကိုလာရောက်စားတော့ကြသူတွေဟာမနေ့၈ရက်နေ့လောက်ခရက်ကဖြစ်ပါတယ်။ဒီနေ့အလှူကတော့ဘဲဦးချင်းရီငချောက်ထောင်းကျော်တရက်ချင်းတုံနဲ့ကျွေးတာဖြစ်ပါတယ်။တကြံအချိုနေ့ကလေးကစတင်ကျွေးတာဖြစ်ပြီးဒီနှစ်နဲ့ဆိုရင်9နှစ်ပြည့်ဖြစ်တယ်လို့စရိသာအလှူရှင်ရဲ့ဆွေမျိုးတော်ဆက်သူတဦးကအခုလိုပြောပါတယ
်။9ချိန်မှလောက်ဖြစ်ပါပြီမ။မနေ့ကတော့အလှူရှင်ရဲ့စူပေါင်းပေါ့။တယောက်တစ်နေ့တစ်မျိုးပေါ့။တယောက်တစ်မျိုးစီဒီနေ့ကတဦးတည်းပဲ။ရပါလေရှင်။ဟိုပေါ့။တစ်နေ့ဆို200 300လောက်ကျွေးရပါတယ်
။ဒီနှစ်တကြံမှာစရိသာကျွေးတာဟာပုံများသလားလို့တောင်ယူဆလို့ရပါတယ်။စရိသာကျွေးတဲ့မန္တတိုင်းလိုလိုမှာအလှူကိုအားပေးသူတွေနဲ့ပြည့်နေတယ်လို့မြို့တွင်း16လမ်းသားကမန်ဒတ်တွေမှာလဲနေ့စဉ်စတရီတာအလှူတွေနဲ့ပြည့်နှက်နေတဲ့အတွက်ဒကြံရက်ရေကစားသူတွေလဲအစဉ်ပြေအလှူပေးသူတွေလဲကုသိုလ်ရတဲ့ဒကြံအခါတမရလို့တောင်ပြောရမှာဖြစ်ပါတယ်ခင်ဗျာ